အောက်တိုဘာလ1ရက်တပ်ပလုံးမဲ့စားဆောင်မှာမြန်မာပြည်သူတွေကြီးမားနေဆိုင်နဲ့အကြအတင်းနဲ့ရင်ဆိုင်နေကြရအောင်သုံးသပ်ချက်ဆောင်မတဲ့ပုံဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီး၈လအကြာမြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကူညီထောက်ပံ့မှုတွေလိုအပ်လာနေတဲ့ပြည်သူအရေးအတွက်သုံးဆမြင့်တက်လာခဲ့ပြီးနိုင်ငံလူဦးရေတဝက်နီးပါးဖြစ်တဲ့ပြည်သူသား20ဟာအခုအခါစည်စည်ရရနေထိုင်စားသောက်နေကြရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံလူသားချင်းစာနာကူညီရေးဆိုင်ရာယာယီညှိနှိုင်းဆောင်ရွက်ရေးမှူးအင်ဒရူးကတ်ဝုကပြောပါတယ်။အလွန်တရာဆိုးွားလာတဲ့အကြအတင်းနဲ့ရင်ဆိုင်ကြုံတွေ့နေကြရတဲ့မြန်မာပြည်သူအရေးအတွက်3000ဝန်းကျင်အထိရှိလာခဲ့လို့အနည်းဆုံးလွန်ခဲ့တဲ့နှစ်20အတွင်းမပေါ်ပေါက်ခဲ့ဘူးတဲ့အဆိုပါဆုံးအဆင့်ကိုမြင်တွေ့နေရတာဖြစ်ကြောင်းဒုက္ခတဲ့အရေးအတွက်ဒီထက်ပိုပြီးများပြားမလာအောင်လူအသက်တွေနီလာမောင်းဆောင်နဲ့ကေတင်ကြရမှာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကနိုင်ငံတော်ပြည်ထောင်စုအသွင်နဲ့ပေါ်ပေါက်လာနေခဲ့တဲ့ပဋိပက္ခအခြေအနေတွေနိုင်ငံစီးပွားရေးကြာဆင်းပြိုလဲလာနေတဲ့အနေအထားတွေပေါ်ပုံမှုဆိုးရင်လာကြောင်းကုလသမဂ္ဂကထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံအတွင်းကကုလသမဂ္ဂရရှိတွေအနေနဲ့ကိုဗစ် -19 ကာယောဂါဆိုင်ရာကန့်သတ်ချက်တွေခရီးသွားလာရေးကန့်သတ်ချက်တွေမတိမငြိမ်မြင့်တက်လာနေတဲ့နိုင်ငံရေးအခြေအနေတွေစတဲ့အကြောင်းတရားတွေနဲ့ရင်ဆိုင်ကြုံတွေ့နေကြရကြကြောင်းညှိနှိုင်းဆောင်ရွက်ရေးမှူးအင်ဒရူးကတ်တူကပြောပါတယ်ဒီအတွက်လူသားချင်းစာနာကူညီရေးဝန်ထမ်းတွေအနေနဲ့အခုအကြီးလိုအပ်နေတဲ့သူတွေနဲ့များများဆန်းဆန်းထိတွေ့နိုင်ပြီးအစွမ်းရှိသမျှအားထုတ်ဆောင်ရွက်နိုင်ဖို့လိုအပ်နေတဲ့လူသားချင်းစာနာကူညီရေးအထောက်ပံ့တွေကိုအများဆုံးပေးရနိုင်ဖို့အစွမ်းရှိသမျှကြိုးပမ်းဆောင်ရွက်ကြရမှာဖြစ်ကြောင်းဒါအပြင်နိုင်ငံရေးအရာကွဲပြားနေတဲ့ဝင်ကျင်အခြေအနေမှာအခုအကြီးတွေအများဆုံးရောက်ရှိနိုင်အောင်ကြိုးပမ်းနိုင်ရေးအားထုတ်ဆောင်ရွက်ကြဖို့လည်းပြောဆိုပါတယ်။ဒီအတွင်းအချက်ဖက်စစ်ကောင်စီအပေါ်ပြည်သူခုခံရေးတိုက်ပွဲအဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG ကကြီးညာခဲ့ပြီးပြည်သူကာကွယ်ရေးတပ် PDF ကိုဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်ချင်းပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့မကွေးတိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။NUG အနေနဲ့အခုလိုလက်နက်ကိုက်ခုခံရေးဘက်ကိုလှည့်ခဲ့ရတာဟာပြပအစိုးရတချို့ရဲ့အပြောအသာရှိပြီးလက်တွေ့အကူအညီမပါတဲ့လုံနည်းလောက်ဟန်တွေအကြောင်းဖြစ်ကြောင်းလဲဆောင်းပါးကဖော်ပြပါတယ်။ NUG ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးနိုင်ထူးအောင်ကလည်း NUG အနေနဲ့နိုင်ငံတကာအကူအညီကိုညှို့နှင့်ဆောင်ရွက်နေမယ့်အစားကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်စတင်တက်ခတ်ဖို့ကလွယ်ပြီးတခြားနည်းလမ်းမရှိကြောင်း RFA လိုတတ်တဲ့အားချအတန်းကိုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလူသားချင်းစာနာကူညီမှုဆိုင်ရာယာကြီးညှိနှိုင်းဆောင်ရွက်ရေးမှူးအင်ဒူကတ်တူကလည်းချင်းပြည်နယ်လူဒေသတွေမှာနောက်ထပ်ပြည်သူနှစ်သန်းအကူအညီတွေလိုအပ်နေပြီးပြီးခဲ့တဲ့ဂျပန်အတွင်းထောင်နဲ့ချီတဲ့ဒေသခံတွေရွာလုံးချို့နေရာရွှေ့ပြောင်းခဲ့ကြရတချို့တစ်တောတွေထဲမှာနေထိုင်နေကြရကြောင်းပြောပါတယ်ကုလသမဂ္ဂရဲ့ရိတ်ခါနဲ့ငွေကြေးထောက်ပံ့ရေးအစီအစဉ်ကလူဦးရေတန်းခွဲနေပါကိုအကူအညီပေးခဲ့ပေမဲ့နောက်ထပ်ကူညီမှုတွေပေးနိုင်ဖို့ကုလသမဂ္ဂမှာရမုံငွေညှို့နှိမ့်နေကြောင်းလည်းပြောဆိုပါတယ်အော်ဒီဘလတ်တရဲ့ World Politics Review သတင်းမှာအချိန်မနှောင်းငယ်မြန်မာကိုဘလို့ဘယ်ပုံကူညီမလဲဆိုတဲ့သတင်းဆောင်မတဲ့ပုံဖော်ပြခဲ့ပါတယ်။ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခံခဲ့ရပြန်တဲ့မြန်မာနိုင်ငံမှာအခြေအနေတွေဆုပ်ယုပ်ပြပြလာနေပြီးပြည်သူ့စစ်ကြောကဘာတွင်းကိုကြောက်ရွံ့လူဆဲဆဲအခြေအနေမှာရှိနေပါတယ်တဲ့။အာဏာသိမ်းစစ်ကောင်စီအနေနဲ့လူထုကိုဆက်လက်ပြစ်မှတ်ထားပြီးနှိမ့်ဆက်ညှဉ်းပန်းတာ၊လိင်မိုက်ဆိုင်ရာအကြမ်းဖက်တာတွေဆက်လက်ကျူးလွန်နေဆဲလည်းဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမှာထို့သဖြင့်ဒီမိုကရေစီကြီးတောက်ဆူလှုပ်ရှားမှုမှာနိုင်ငံတကာရဲ့အကူအညီကိုမရရှိတဲ့အခါငင်းငင်းချမ်းချမ်းဆန္ဒပြတာတွေရဲ့ထိရောက်မှုအပေါ်မေခွန်းထုတ်เสียဖြစ်လာပါတယ်တဲ့။ဒါအပြင်ဒုက္ခသည်တွေအလုံးအချင်းနဲ့မထိတ်သိမ့်နိုင်အောင်ဝင်ရောက်လာနိုင်တဲ့အခြေအနေမှာမြန်မာနဲ့ထိကပ်နေတဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ထိုင်းနဲ့တရုတ်တို့ကလူသားချင်းစာနာမှုခေါင်းစဉ်နဲ့ဝင်ရောက်ဆက်ဖက်လာနိုင်ခြင်းရှိနေကြောင်းလည်းသတိပေးလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝန်းရဲ့လူသားချင်းစာနာကူညီရေးပြဿနာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကချို့တဲ့နေတာကအဖွဲ့အစည်းဆိုင်ရာရွေးချယ်မှုမဟုတ်ဘဲနိုင်ငံရေးဆိုင်ရာအတွေ့အမြင်ဖြစ်ကြောင်းလဲဆောင်းပါးကဖော်ပြထားပါတယ်ခင်ဗျာ။